ော်တာရှိတာခင်ဗျာအခုတစ်ပတ်ကျွန်တော်တို့တနင်္ဂနွေဆွေးနွေးပွဲစကဝိုင်းမှာအမေရိကန်နိုင်ငံရဲ့ဝန်ကြီး Mrs. Hillary Clinton မြန်မာနိုင်ငံကိုသွားရောက်တဲ့ကိစ္စအဲ့ဒါအပြင်မြန်မာနိုင်ငံမှာအခုဖြစ်ပေါ်နေတဲ့သတင်းတွေကိုအခြေခံပြီးတော့ဆွေးနွေးသွားကြမှာပါဒီစကဝိုင်းမှာပါဝင်ဆွေးနွေးဖို့အတွက်အမေရိကန်ပြည်ထောင်စုနယူးယောက်ပြည်နယ်မှာအခြေစိုက်နေထိုင်ကြတဲ့ ABSEF ဥက္ကဋ္ဌဟောင်းဦးထွန်းအောင်ကျော်အဲ့ဒါအပြင်မြန်မာအရေးလေ့လာသူ RFA ပြည်နယ်ဆောင်မရှင်ဦးအောင်မိုးဝင်းနဲ့CFOB ကနေဒါမြန်မာမိတ်ဆွေများအသင်းညွှန်ကြားမှုဥတမောင်ထူးတို့ဖြစ်ကြပါလေခုနကကျွန်တော်အစီရင်ခံခဲ့တဲ့အတိုင်းပဲအမေရိကန်နိုင်ငံသားဝင်ကြီးရဆိုလို့ရှိရင်အခုလာမယ့်ဒီဇင်ဘာလ1ရက်နေ့မှာမြန်မာနိုင်ငံကိုရောက်ရှိပြီးတော့မြန်မာအစိုးရခေါင်းဆောင်တွေနဲ့ရော NLD ပါတီနဲ့တခြားဒီမိုကရေစီအင်အားစုခေါင်းဆောင်တွေနဲ့တွေ့ဆုံဆွေးနွေးဖို့လို့အစီအစဉ်နေရှိပါတယ်အမေရိကန်နိုင်ငံသားဝင်ကြီးတယောက်မြန်မာနိုင်ငံကိုနောက်ပိတ်ဆုံးလာခဲ့တာဆိုအနည်း50ကျော်ခဲ့ပါပြီအဲ့လောက်အချိန်ကာလကြာညောင်းပြီးတော့မှအခုလို Mrs. Clinton သွားရောက်ဖို့သမရဥဘာမာကဆေလွတ်မယ်ဆိုတာကတော့အမေရိကန်အစိုးရရဲ့မြန်မာနိုင်ငံဘောသဘောထားဘလောက်ထိအောင်ပြောင်းလဲလာတယ်ဆိုတာပြသနေတာပါပဲဒီတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့အမေရိကန်မြန်မာအခုလို့ဆက်ဆံရေးပြေလည်ဖို့လမ်းစပေါ်လာတာဟာဘယ်လိုတွေကြောင့်ဒါအပြင် Mrs. Clinton အနေနဲ့လည်းပဲမြန်မာအစိုးရခေါင်းဆောင်တွေတွေ့ဆုံတဲ့အခါမှာနိုင်ငံရေးအကျဉ်းသားတွေကိုအကုန်လုံးလွှတ်ပေးဖို့အတွက်ပြောလို့ဆိုလိမ့်မယ်လို့အများကယူဆထားပါတယ်ဒီတော့ဒီအကြောင်းနဲ့ပတ်သက်ပြီးဥစွာပထမကျွန်တော်ကိုထွန်းအောင်ကျော်ကိုဘယ်လိုများသဘောရတယ်ဘယ်လိုရှုမြင်မိလဲဆိုတာမေးပြစေခင်ဗ
ျဟုတ်ကဲ့ကျွန်တော်မြင်တော့ဗျာဟိုဒီ Hillary Clinton ဗမာပြည်ကိုသွားတယ်ဆိုတဲ့ကိစ္စမှာဟိုဦးသိန်းစိန်တို့အစိုးရအနေနဲ့တက်လာပြီးတဲ့နောက်မှာသူပျော်ပြောင်းတဲ့ဟိုပွင့်လင်းမြင်တာတဲ့အချို့အချက်ကလေးတွေသူလှုပ်ပေးလာတဲ့အတွက်တကယ်တမ်းအရင်စစ်အစိုးရတွေနဲ့ဆိုင်ရင်တော့ဒီတခါတော့သူတို့ပြောင်းလဲတန်ကောင်ရေပြောင်းလဲလာလို့ရှိရင်တော့ငါတို့ကလည်းငါတို့တင်းထားတဲ့ငါတို့ပိတ်ထားတဲ့စီဝိုင်းပိတ်ဆို့မှုတွေရှုပ်ပေးပြီးတော့မြန်မာအစိုးရနဲ့ပူးပေါင်းလှုပ်ဆောင်မယ်ဆိုတော့ရည်ရွယ်ချက်နဲ့လာတယ်လို့တော့ကျွန်တော်မြင်ပါတယ်ဒါပေမဲ့တကယ်တမ်းပြုရင်ပြောင်းလဲမှုတွေပမာပြမာတကယ်ရှိပြီလားတကယ်တမ်းနှစ်နှစ်ကာလယုံကြည်ပြီးတော့ဒီမိုကရေစီလမ်းကြောင်းကိုပြောင်းသွားပြီလားဆိုတော့အမြင်နဲ့ပြောရမယ်ဆိုရင်တော့ဒါဟာကျွန်တော်တို့အနေနဲ့အပေါ်တကားဖုံးထားတဲ့ပြောင်းလဲမှုအပေါ်ရန်ပြောင်းလဲမှုလို့ပဲကျွန်တော်အနေနဲ့မြင်တယ်။ဘာကြောင့်လဲဆိုတော့ဒီဥမာနိုင်ငံရေးအကျဉ်းသားတွေလွတ်ပြီးခြင်းဟာအမျိုးသားပြန်လဲပေါင်းစည်းရေးကိုတကယ်အလုပ်နိုင်မယ်။အားလုံးကလည်းဒီအစိုးရဟာကြော့ပြောင်းတဲ့သဘောထားတကယ်ရှိပြီးတကယ်တမ်းလဲပြောင်းလဲခြင်းမီသဘောအမြင်သဘောမတူတဲ့လူတွေနဲ့ပူးပေါင်းလှုပ်ချင်ပါတယ်ဆိုတော့ဦးသိန်းစိန်ရဲ့လွတ်တော်မှာပြောတဲ့မင်ကွန်းအတိုင်းတကယ်လုတ်ပြီးလို့မြင်နိုင်တဲ့အခြေအနေရှိရတာနဲ့အခုအထိနိုင်ငံရေးကျင်းသားတွေမလွတ်ပေးဘဲနဲ့ဒဇက်ကအနေနဲ့ထားပြီးတော့ဟလာအရင်အစိုးရလက်ထက်တုန်းကလိုဒိုးပိုလျှော့လေးတွေလုတ်ပြီးတော့နည်းနည်းလေးလွတ်ပေးလိုက်နိုင်ငံရေးကျင်းသားဆိုတာနောက်ဆုံးမှမရှိပါဘူးလို့ဒီဗျောင်းသမရကိုယ်တိုင်ပြောတဲ့အချိန်ရောက်လာတာဟာကျွန်တော်တို့ကဒီအပြုသဘောဆောင်တဲ့ပြောင်းလဲမှုတွေငါတို့ဒီနည်းနည်းပါးပါးပြောင်းလဲပြလိုက်လို့ကဘာတည်းရောလာလို့ရှိရင်မတော်ဆက်ပြီးတော့ဒီအာနာကိုချုပ်ကန်ထားမယ်ကြောင်းလဲမှုဟာလဲဟန်ပြကြောင်းလဲမှုနေတယ်ငါတို့ဆက်သွားပြီးတော့စစ်တပ်ကအပေါ်စီးကအုပ်ချုပ်မှုနေပဲဆက်သွားမယ်ဆိုတဲ့သဘောထားဖြစ်နေတယ်လို့ကျွန်တော်မြင်နေရ
ဟုတ်ကဲ့ဟုတ်ကဲ့ခင်ဗျအဲ့တော့ဒီနိုင်ငံရေးကျင်းသားတွေကိုချွင်းချက်မရှိအကုန်လုံးပြန်ပြီးတော့လွှတ်ပေးဖို့ဆိုတာကတော့ဒီကမ္ဘာလုံးကနေပြီးတော့ပြောနေဆိုနေတဲ့ကိစ္စဖြစ်ပါတယ်เนาะအမေရိကန်အင်္ဂလိပ်စတဲ့အနောက်နိုင်ငံတွေဒါမကဘူးကုလသမဂ္ဂအဖွဲ့ကြီးကလည်းပဲဒါကိုပြောနေတာပါပဲဘယ်လိုပဲပြောပြောအမျိုးသားပြန်တဲ့တင်မြတ်ရေးကိုတကယ်တမ်းလိုချင်တယ်ဆိုလို့ရှိရင်ဒီဒီမိုကရေစီအင်အားစုတွေနဲ့အစိုးရနဲ့စကားပြောရုံသာမကဘဲနဲ့တစ်ဖက်ကနေပြီးတော့ဒီနိုင်ငံရေးကျင်းသားတွေအကုန်လုံးပြန်လွှတ်ပေးဖို့တင့်တယ်ဒါအပြင်တိုင်းရင်းသားတဲ့ကိုင်အင်အားစုတွေနဲ့လည်းပဲအမြန်ဆုံးပြည်လည်မှုရအောင်ကြိုးစားရမယ်ဆိုပြီးတော့အလုံးကတောင်းဆိုနေကြတာပါကဲအခုဒီပြောနေတဲ့ကိစ္စတွေပုံမှာပဲပေါ့နော်ကိုအောင်မိုးဝင်းအနေနဲ့ရောဘယ်လိုများမြင်မိပါလဲခင်ဗျာ
ဟုတ်ကဲ့ကျွန်တော်လည်းပေါ့တနေ့လောက်ကပေါ့နော်ဒီ Harvard Technology ကတပ်ယူနီဘာစီတီမှာကျွန်တော်တို့ဆွေးနွေးကြတာကဆိုရင်ဥမာ American Democratic Party နဲ့ပတ်သက်ပြီးတော့သူကပမာပြီးမှာ American တန်ယုံကိုနောက်ဆုံးလုပ်သွားခဲ့တာမှတ်တယ်ဆိုပြောဦးတယ်ဥမာသူ့အနေနဲ့ပေါ့ဒီပမာအစိုးရကိုဒီလိုအဆက်အသွယ်ဖြတ်ပလိုက်တာမှားတယ် CIA ဆက်မရှိခြင်းအပြင်သူတို့မှာ information တွေအတိအကျမရဘူးပေါ့အဲ့တော့ကျွန်တော်မြင်ကသူ2012ခုနှစ်ဟာကျွန်တော်တို့နိုင်ငံတကာနိုင်ငံရေးစက်ကုံမှာအရေးကြီးပါလေအမေရိကန်ပြည်တော်စုမှာပဲကြည့်ကြည့်ရုရှားမှာပဲကြည့်ကြည့်ပြင်သစ်တရုတ်နော်မက္ကဆီကိုကစားရွေးကောက်ပွဲတွေကျင်းပါမယ်ရွေးကောက်ပွဲအတွက်ဒီမှာတက်လာမဲ့သူတွေနိုင်ငံတကာနိုင်ငံရေးကိုဘယ်လိုအစီအစဉ်ချမယ်ဆိုတာလဲသူတို့ကသိသိသားလား ဒီလိုသာဆိုတော့ဗမာပြည်ဒီမိုကရေစီရေးကိုကူညီရင်းနဲ့သူတို့ကနိုင်ငံတကာနိုင်ငံရေးစက်ကုံကိုသူတို့ပြန်ပြီးတော့ညှိကြပါဘူး။ညှိကြတဲ့အခါကျတော့ဗမာပြည်ကိုကြွားတဲ့အခါမှာအမေရိကန်ပြည်တော်စုကခုနပြောတယ်လို့ပေါ့။ဟိုသူတို့အေရှားပစိဖိတ်ရီဂျင်မှာသူတို့ interest တကူတည်းမဟုတ်ဘူး။ဗမာပြည်ဒီမိုကရေစီရေးကိုဂုဏ်သိက္ခာရှိရှိပြောင်းနေခဲ့တယ်။ပြောင်းလဲနေတယ်ဆိုတော့ကျွန်တော်အမြင်ကအခုလက်ရှိဖြစ်နေတဲ့အနေအထားတွေကကောင်းပါတယ်။ဒါဆိုနိုင်ငံတကာနိုင်ငံရေးစက်ကုံကဗမာပြည်ဟာမဟာဗျူဟာကျတဲ့နေရာပါလာမယ်ဆိုရင်ကျွန်တော်တို့ဆိုရဘက်ကဗိုလ်ချုပ်ကြီးသိမ့်စိန်နေနဲ့ရောဒေါအောင်ဆန်းစုကြည်ရောကျွန်တော်တို့ဒီမိုကရေစီအားစုတွေဘက်ကရောဒီအခွင့်အရေးကိုကျွန်တော်တို့အသုံးချနေပါတယ်။ခုနပြောသလိုပေါ့ဒီအတွက်ဆုံဆုံးလေးခါလာမှာနိုင်ငံရေးအကျဉ်းသမားတွေလွတ်ပြီးတစ်ခါကလည်းတောင်းဆိုသလိုတစ်ခါကလည်းညှင်းဆုံမယ်။ဒါကဘာဖြစ်လဲဆိုတော့ကျွန်တော်တို့ဖဲဝိုင်းစကားနဲ့ပြောရင်တယောက်နဲ့တယောက်ဝက်ဖဲတွေထားကြတာပေါ့။အဲ့တော့ဒီဝက်ဖဲတွေထွက်လာဖို့ကျွန်တော်တို့လိုချင်တာရဖို့ရအတွက်ကြံတဲ့အင်အားစုတွေကနေကျွန်တော်ထင်တယ် pressure ပေးနေရအောင်ပါပဲ။ဒါမှဒီတစ်ခါကလည်းနိုင်ငံရေးအကျဉ်းသမားရှိတယ်ဆိုတာထွက်လာမယ်။တစ်ခါကလည်းသမားပြည်ကအပြောင်းလဲလုံးမှာသူတို့ကပြောင်းလဲမှုတိုင်းမှာတစင်ရင်တိုင်ရောမယ်ဆိုပြီးအစင်တန်လေးရောက်လာပါလိမ့်မယ်
။ဟုတ်ကဲ့ခင်ဗျာ။အမေရိကန်အစိုးရခေါင်းဆောင်တွေကလည်းပဲပြောနေကြတာကျွန်တော်တို့ကြားပါတယ်။နော်အခုမြန်မာနိုင်ငံမှာအခုလိုပြုပြင်ပြောင်းလဲမှုလေးတွေအရေးလက္ခဏာတွေ့နေရတာကောင်းပါတယ်။မြင်ရတွေ့ရတော့ကောင်းပါတယ်။ရှေ့ဆက်ပြီးတော့လည်းဒီတိုင်းသွားပါ။အဲတမရဥပမာကိုရိုင်းကလည်းပဲဒီပြောင်းလဲမှုတွေအတွက်နော်တကားပွင့်လာဖို့အတွက်လမ်းစာလေးတော့ပေါ်လာပါပြီ။စသဖြင့်ဒီလိုပြောနေဆိုနေကြတယ်ဒီပြုပြင်ပြောင်းလဲမှုတွေအရှင်အဟုန်ဒီတဲ့မကရမှာပဲဒီဆန့်ရှင်စို့ခေါ်နေကြတဲ့ဒီတန်ခတ်ပိတ်ဆို့မှုတွေကိုလည်းဖယ်ရှားပေးမှာပါအခုလောလောဆယ်တော့မဖယ်သေးပါဘူးလေလည်းပဲပြောထားတာပဲခင်ဗျဒီတော့အမေရိကန်အစိုးရအနေနဲ့ကတော့ခုနကကိုအောင်မင်းလည်းပြောသွားသလိုပဲသူတို့ဒေသဆိုင်ရာပထဝီအနေထားရနော်အင်အားချိန်ငွေညာမျှဖို့အတွက်သူတို့ရဲ့မူဝါဒ policy ရေးဆွဲတဲ့နေရာမှာမြန်မာနိုင်ငံနဲ့လည်းဆက်ဆံရေးအကောင်းဆုံးဖြစ်အောင်သူတို့လုပ်မယ်တစ်ဖက်ကလည်းပဲအပြေးအလျှော့လှုပ်လာလို့ရှိရင်တော့ပြည့်ပို့ပြီးတော့ဟန်ကြမှာပဲလို့ပြောထားတယ်။ဒီတော့ဒီအမေရိကန်မြန်မာဆက်ဆံရေးအတွက်เนาะအပြောင်းလဲတွေပို့ပြီးတော့ကောင်းမွန်လာဖို့ဆိုရင်ဘာတွေဖြစ်လာဖို့လိုမလဲ။เนาะဒါတွေကျကျွန်တော်တို့စဉ်းစားဆွေးနွေးစရာပေါ့။ကဲကိုတမောင်ထူးလည်းပဲပြောပါအောင်ခင်ဗျာ
။ကျွန်တော်အချက်အချက်မြင်ပါတယ်ပထမအချက်ကဒီလက်ရှိမြန်မာနိုင်ငံပြောင်းလဲမှုအပေါ်မှာပေါ့နော်။ဒီအမေရိကန်အစိုးရအနေနဲ့အတိမတ်ပြုတယ်။အဲ့ဒီရဲ့အတိမတ်ပြုမှုတစ်ခုအနေနဲ့ပေါ့နော်ဒီ Hillary Clinton ကတော့ဒီတော့အခုတော့ business လုပ်မယ်ဆိုတဲ့အချက်ပေါ့နော်ဒုတိယအချက်ကကြတော့ဒီမြန်မာပြည်မှာကျွန်တော်တို့အခုကျွန်တော်တို့ကြားနေရနေနေရတဲ့အတိုင်းပေါ့နော်ဟိုပြည်ပြင်ပြောင်းလဲမှုဆိုတဲ့ဒီကောင်းစဉ်အောင်မှာအခုပြီးတစ်ခုသွားနေတာတွေတော့ကျွန်တော်တို့တည်ပြနေပါတယ်ဒီပြည်ပြင်ပြောင်းလဲမှုတွေကိုပို့ပြီးတော့လှုပ်ဆောင်လာနိုင်ဖို့အားပေးလိုတဲ့အနေအထားလဲပါမယ်လို့ကျွန်တော်အနေနဲ့အဲ့လိုမျိုးယူဆပါတယ်နောက်တစ်ခုကကျွန်တော်ပြည့်စုံပြီးပြောချင်တာကဒီခီးစဉ်ကတော့ဒါကျွန်တော်အလုံးသိချတဲ့အတိုင်းပေါ့နော်တမိုင်းဝီခီးစဉ်တည်းရဲ့ဖြစ်တယ်ဆိုတာကတော့ကျွန်တော်တို့ပြောနိုင်ပါတယ်အာဒါပေမဲ့ကျွန်တော်တို့ကဘယ်တိုင်းသာဒီပေါ့နော်တမိုင်းဝင်လာမယ်ဆိုတာကတော့ကျွန်တော်တို့ဒီခီးစဉ်ဘက်ကနေထွက်ပေါ်လာမယ်ဒီရလက်ဒီပေါ်မှာအများကြီးမူတည်တယ်လို့ကျွန်တော်ထင်ပါတယ်နောက်တစ်ချက်ကကျွန်တော်ကအခုကနေဒါမှာရောက်နေတဲ့အခါကျတော့ကျွန်တော်မြင်တဲ့အမြင်ကပါလဲဆိုတော့ဒီ Hillary Clinton တော်ပြီးတော့ဒီခီးစဉ်ဟာဒီခီးစဉ်ပေါ်ကထပ်ပေါ်လာမယ်ရလက်တွေဟာဟိုအခြားနိုင်ငံတွေပေါ့နော်အမေရိကန်လိုမျိုးဟိုကျွန်တော်တို့ဒီမူအားဖြင့်ပေါ့နော်မြန်မာပြည်ပေါ်မှာထားတဲ့နိုင်ငံတွေအတွက်ဟိုရွှေရှားဖြစ်ပေါ်လာမယ်အချက်တွေအရင်ကြီးကြည့်တယ်လို့ကျွန်တော်ထင်ပါတယ်ဆိုတော့ဒီ Hillary Clinton အနေနဲ့ပေါ့နော်တစ်စုံတစ်ခုဒီနိုင်ငံကျင်းသားဒီလွတ်မြောက်ရေးကိစ္စအပါအဝင်ပေါ့နော်ဒီကျွန်တော်တို့တိုင်းပြည်လုံးမှာဒီပြည်ပခါတွေကိုဘယ်အတိုင်းသာအထီးပေါ့နော်ရောရှောင်းအောင်လုပ်နိုင်မလဲဘလောက်ထိသူ့အနေနဲ့ဒီဥသိမ်းစဉ်အစိုးရကိုဖြောင်းဖြားပြီးတော့ပေါ့နော်လက်ရောညီတွေလုပ်လာနိုင်အောင်ဟိုတွားပြနိုင်မလဲဆိုတဲ့အချက်ဟာကျွန်တော်တို့ဒီအခြားနိုင်ငံတွေအတွက်လည်းအရေးကြီးတယ်လို့ကျွန်တော်ထင်ပါတယ်အခြားအစိုးရတွေကလည်းတတိထားပြီးတော့စောင့်ကြည့်နေတယ်လို့ကျွန်တော်ထင်ပါတယ်ဆိုတော့ကျွန်တော် general ဒီကျွန်တော်ပြောချင်တာကတော့ဒါအမှန်တန်အရေးကြီးပါတယ်ဟိုဘာမှမဖြစ်တာလဲဆိုလို့ရှိရင်တော့ဒါဟာဟိုကောင်းမွန်တဲ့ဟိုချီလန်းတစ်ခုပေါ့နော်နိုင်ငံတကာရဲ့တွန်းအားပေးမှုတစ်ခုရဲ့ဟိုအဆင့်မြင့်တဲ့တွန်းအားပေးမှုတည်းရလို့ကျွန်တော်အနေနဲ့ယူဆပါတယ
်။ဟုတ်ကဲ့ကိုတမောင်တို့ပြောတာလည်းပဲမှန်ပါတယ်ခင်ဗျ။အမေရိကန်ကကမ္ဘာအင်အားကြီးနိုင်ငံကြီးဖြစ်နေတယ်။အမေရိကန်ကနေပြီးတော့မြန်မာနိုင်ငံပေါ်မှာသဘောထားပြောင်းလဲလာတယ်ဆိုလို့ရှိရင်ဒီအင်္ဂလိပ်တို့နော်နာမျိုးဩစတြေးလျတို့ဂျပန်တို့စတဲ့မဟာမိတ်နိုင်ငံတွေကလည်းပဲနောက်ကလိုက်လာကြမှာပါ။နော် EU ဥရောပအတမဲ့ကအဖွဲ့ကလည်းပဲဘာပဲပြောပြောသူ့ရဲ့မူဝါဒနဲ့သူလုပ်တယ်ဆိုမှလည်းအမေရိကန်နဲ့တော့များသောအားဖြင့်တော့သူတို့သဘောချင်းညှိနှိုင်းပြီးတော့လုပ်ကြတာတွေများတာပဲဒါတော့အမေရိကန်အစိုးရကလည်းပဲ ပြောရမယ်ဆိုလို့ရှိရင်တော့သူတို့လည်းပဲအင်မတန်လိမ္မာပါနာကြတဲ့လူတွေရှိတာပါပဲဒီတော့မြန်မာအစိုးရအခုပြုဝင်ပြောင်းလဲမှုတွေလုပ်နေတယ်ဆိုတာစောစောကအချိန်ပိုင်းမှာပြောခဲ့သလိုပဲပေါ့နော်အခုကသဘောလောက်ပဲရှိသေးတယ်ဟန်ပြလုပ်နေတာလားအပေါ်ရန်ကျော်လုပ်ပြနေတာလားတကယ်ပဲနင့်နေကာကနဲ့တိုးတက်လုံဆောင်လာမှာလားဆိုတော့လေသူတို့စောင့်ကြည့်မယ်လို့အတိအင်းကိုပဲသူတို့ကြေညာထားတာပါပဲအခု NLD ပါတီကဆိုလို့ရှိရင်လည်းပဲအခုပြီးခဲ့တဲ့အခုတောက်ကြနေရပဲဟိုမှာနေပြီးတော့မြို့ကိုသွားပြီးတော့နော်ရွေးကောက်ပွဲဝင်ဖို့အတွက်မှတ်ပုံနေနေပါပြီသွားပြီးတော့လုံနေပါပြီဒါတော့ NLD ပါတီရဲ့လှုပ်ဆောင်ချက်ကြီးကလည်းပဲဟိုဘာပဲပြောပြောတစ်ဖက်ကတော့အမေရိကန်အစိုးရနဲ့ညှိနှိုင်းပြီးတော့လှုပ်တာလို့ပဲယူဆတဲ့လူတွေရှိကြတာပေါ့ကိုထွန်းအောင်ကျော်ခင်ဗျပြည်တွင်းမှာအခုဖြစ်ပေါ်နေတဲ့နိုင်ငံရေးအပြောင်းအလဲတွေကဘယ်လိုများသဘောရလဲဗျ
ဟုတ်ကဲ့ကျွန်တော်တော့ဒီပြည်တွင်းပြောင်းလဲမှုမှာကျွန်တော်အချက်၄ချက်ပေါ့ဗျာဟိုဒီဥတင်စိန်ဆိုတာပျော့ပြောင်းမှုလေးလှုပ်လာတယ်အဲ့ဒီဆိုပထမဆုံးချက်ကဒေါ်စုနဲ့ဒါယလော့ဆက်လုပ်တယ်ပေါ့ဗျာသူဆက်ဆွေးနေတယ်ဒေါ်စုနဲ့တွေ့တယ်ဆိုပေမဲ့ဒေါ်စုနဲ့ဘာတွေဆွေးနေတယ်ဘာတွေ agreement လုပ်ထားတယ်ဆိုတာကိုပြောအခွင့်မရှိတဲ့အတွက်ဒေါ်စုကိုယ်တိုင်ကလည်းဘလို့ agreement တွေသူလုပ်ထားတယ်ဘလို့သဘောတူညီချက်တွေသူတို့ရတယ်ဆိုတာသူဥတင်စိန်ကိုဘလို့ယုံကြည်ပါတယ်ဆိုတဲ့ဟာကိုကျွန်တော်ပုံမှန်လေးထုတ်ပြောနိုင်တဲ့အခြေအနေမရှိဘူးဆိုတော့ဟိုဆက်တွေ့ဆုံဆွေးနွေးမှုတော့လုပ်တယ်ဒါပေမဲ့ဘလို့တဘောတင်ယူရတယ်ကျွန်တော်တို့အားလုံးမသိရသေးဘူးเนาะအဲ့တော့အပြုတ်တော့ဘောလေးကပါတယ်ဒါပေမဲ့အဖုံးလေးကလည်းရှိနေတယ်နောက်တစ်ခုကနံပါတ်2အချက်ကဒီမြစ်ဆုံစီမံကိန်းကိုပြည်သူတရားလုံးကမကျေနပ်ဘူးမကျေနပ်တဲ့အတွက်ဒီမြစ်ဆုံစီမံကိန်းကိုရက်လိုက်တယ်ရက်လိုက်တဲ့အတွက်အားလုံးကကျေနပ်သွားတယ်ဒါပေမဲ့ရက်လိုက်တယ်ဆိုတာခဏတစ်ဖြုတ်ဦးတင်းတင်တက်တန်းတစ်ခုအတွင်းမှာပဲရက်ထားတာဖြစ်တယ်နောက်ဆိုကတက်တန်းမှာဒီဥစ္စာဟုတ်ကြံလဲစပြီးတော့ပြန်လုပ်ချင်လုပ်မယ်ဆိုတဲ့အပိုင်းမူလေးဖြစ်နေတယ်အဲ့ဒီဥစ္စာကလည်းတဝက်တော်ဘကတော့အောင်ဒီလိုရှိပြီးတော့တကယ်တမ်းအမြင့်ပြတ်ပြီးတော့ကျက်တာမျိုးမဟုတ်သေးဘူ
း။ဟုတ
်ကဲ့။နံပါတ်3ချက်ကြတော့လေကျွန်တော်တို့ဒီ journal ဒီ site ဘီထုတ်ဝေခွင့်တွေကိုသူတို့နည်းနည်း short ပေးလိုက်တယ်။နောက် internet ဟိုအသုံးပြုတာတွေကိုသူတို့နည်း restriction လုပ်တာတွေထိညှို့တာတွေပိတ်ပင်တာတွေသူနည်းနည်း short ပေးလိုက်တယ်။ဒါပေမဲ့အဲ့လိုတစ်ဖက်က short ပေးလိုက်တယ်ဆိုရင်တကယ်တမ်းကြတော့ sensor ship လုပ်တဲ့ sensor boat ဖွဲ့ရရှိနေတော့မယ်။နောက်ပြီးတော့ကျွန်တော်တို့ဒီတရင်းနဲ့ပတ်သက်လို့အင်မတန်ရေးကြည့်တယ်သရုပ်ထမန်နယ်လို့ခေါ်လို့ရတယ်ဒီပုတ်လေးကတရင်းစာတွေအရင်တော့ကဒီဦးနှုတို့လက်ထက်မှာအင်္ဂလိပ်ဆိုကလက်ထက်မှာတရင်းစာအဆောင်30-40လောက်ရှိတယ်ဟိုလူ14စာလောက်မှာတရင်းစာအဆောင်30-40လောက်ရှိတယ်အဲ့ထက်မှတခါဟိုအင်္ဂလိပ်တရင်းစာတွေရှိမယ်ဗမာတရင်းစာ18စောင်းလောက်ရှိမယ်လာတော့နောက်ပြီးဟိန္ဒူတရင်းစာရှိမယ်ဒီဥဒရင်းသားရှိမယ်အဲ့လိုဒရင်းသားတွေပုဂ္ဂိုလ်ဒရင်းသားတွေရှိခဲ့တယ်14တန်းလူတို့အတွက်ရှိခဲ့ပြီးတော့အခုကျွန်တော်တန်း50တန်း60ဖြစ်နေတဲ့အချိန်မှာဒီဒရင်းသား4000လောက်ပဲရှိရဲဆိုတော့ဒီအစိုးရလည်းထိညှုပ်ထားတယ်သူတို့ဒီပေါ့ဗျာကိုဝါဒပြန်ကြည့်အတွက်တုတ်ထားတယ်အဲ့ဒီဥစ္စာကြီးကလည်းခွတ်ဒီမပြောင်းသေးဘူးဆိုတော့ဒီစာပေလွတ်လပ်ခွင့်ရှိလို့ဆိုတာလည်းဒီကနေ့ပြည်ပြည်ဝမရသေးဘူးနောက်ပြီးတော့ကျွန်တော်တို့ဒီအင်တာနက်ခင့်ကြည့်မှာတကယ်တမ်းအားလုံးကနိုင်ငံတကာမှာရှိနေတဲ့တည်နေကိုကျောင်းသားတွေကလေ့လာနိုင်တယ်သူတင်ကပြုတ်နိုင်တယ်အဲ့လိုအချက်တက်တွေကိုလည်းကျွန်တော်ကရသင့်သလောက်ကျွန်တော်နိုင်ငံမှာမရသေးဘူးဆိုတော့ဒီပြောင်းလဲမှုဆိုတဲ့နေရာမှာကျွန်တော်တကယ်တမ်းမြင်သာထင်သာပြောင်းလဲမှုလွတ်လပ်ကြည့်ပြောင်းလဲမှုမျိုးကျွန်တော်ကဖြစ်စေခြင်းနဲ့နောက်ပြီးတော့ဒီနိုင်ငံအချင်းသားတွေဒီလွတ်မြောက်တာတွေမှတ်တာကိုကျွန်တော်တို့ကဒီတိုင်းသားတွေနဲ့စစ်ဖြစ်နေတဲ့ကိစ္စတွေဒီစိတ်ပြေငြိမ်းဖို့အဖြစ်ခက်ရဆဲဖို့ဆိုရဲဟိုကိစ္စမျိုးတွေမှာလည်းဒီတိုင်းသားအဖွဲ့အစည်းတွေစုပေါင်းပြီးတော့ဟုတ်တယ်အဖွဲ့အစည်းရ UNSC လို့ရှိရအဲ့ဒီအဖွဲ့တွေ ਨੇ သူတို့အနေနဲ့ဆွေးနွေးတင်တယ်အဲ့လိုမဆွေးနွေးဘဲနဲ့တစ်ဖွဲ့ချင်းတစ်ဖွဲ့ချင်းဖက်ဆွေးနွေးပြီးတော့နောက်ပြီးတော့ဆွေးနွေးပွဲတွေပြန်ပြတ်သွားမယ်ဆိုရင်ကျွန်တော်တိုင်းပြည်ကပြည်တွင်းသက်တမ်းနေရာလင်နေပြီးတော့တိုးတက်နိုင်မှာမဟုတ်ဘူးဆိုတော့အဲ့ဒီအချက်တွေအားလုံးတော့ကျွန်တော်တို့စဉ်းစားဖို့တင်တယ်အဲ့တော့ Clinton တို့ဘာလို့လာတဲ့အချိန်မှာကျွန်တော်တို့အနေနဲ့မြင်တာပေါ့ကျွန်တော်တို့အုပ်စုတွေနဲ့88အုပ်စုတွေကျွန်တော်ဆွေးနွေးကြတယ်ဒီ US မှာရောဒီနိုင်ငံတကာမှာရှိတယ်ကျွန်တော်တပတ်တစ်ခါဆွေးနွေးကြအဲ့ဆွေးနွေးပွဲမှာကျွန်တော်တို့ဘယ်လိုမြင်ကြလဲဆိုတော့ဒီစီးပွားရေးပိတ်ဆို့မှုဟာဒီအမေရိကန်အနေနဲ့ဆက်လက်ဆွဲကင်ထားတဲ့ဒီအပြူသဘောဆောင်တဲ့ထင်ရှားတဲ့ပြောင်းလဲမှုမလုပ်ဖဲနဲ့ကျွန်တော်တို့ဒီတိုင်းပဲသူတို့အပေါ်ယံပြောင်းလဲမှုလေးနဲ့ပြောင်းပြတာကိုအကောင်းထင်ပြီးတော့လုပ်လိုက်မယ်ဆိုရင်အခုဦးသိဆင်ပြောသလိုပေါ့လေသဘောထားအမြင်မတူတဲ့လူနဲ့ဟိုတွဲလို့ချင်ပါလေလို့လွှတ်တော်မှာပြောခဲ့ပြီးတော့တကယ်တမ်း ACM မှာဥက္ကဋ္ဌရာယူလဲရတော့ဒေတာကပြောင်းသွားပြီးတော့ဟလာဟိုသဘောထားအမြင်မတူတဲ့အကျဉ်းသားဆိုတာမရှိပါဘူးဆိုတဲ့ပုံစံမျိုးဖြစ်သွားတယ်ဆိုတော့အဲ့လိုဟာမျိုးတွေကိုကျွန်တော်တို့ကသတိထားတဲ့နယ်လို့ကျွန်တော်မြင်တယ
်ဟုတ်ကဲ့ Okay, go drawing your brother Babe. The Zoya Gagu, Lumin Kang, Yuja Kang, and I'm going to get a bit of PR Jodwa, Hamjava Lonely, so Yore, Sura, Wivan, and the Jerome, Yaya Chan Yavakana. Go on, we all come up, Yawa, the Agutana, Yakisar, Sulebe, Agutala, Zoya, the Pioneer Abe, the Lenekan Diana operating there, or Diga, the Maraku, and Pyota, Shipway, the Kuna Pioneer, the Rua, Setway Havavi. နောက်ပြီးတော့တကာကိုမြေစာဝင်ကြီးကတကာသွားပြီးတော့ဆွေးနွေးမှုတွေပါလေလောက်ကြတယ်ဆိုပြီးတော့သတင်းတွေထွက်လာတော့ဒါတောက်ကြနေရပဲ KNU
လောလောဆယ်မှာမမြင်ရသေးပါဘူးလို့ပြောနေကြတယ်ခင်ဗျာအဲ့တော့ဒီတိုင်းသားအရေးကိစ္စတွေလည်းပဲကျွန်တော်တို့ဒီဆွေးနွေးတဲ့ကိစ္စတွေတစ်ခုဖြစ်ပါတယ်ကိုအောင်မွေးအဲ့ဒီကိစ္စတွေပေါ်မှာဘယ်လိုမြင်လဲဆိုတာကြားပြတယ်ခင်ဗျာဟုတ်ကဲ့ကျွန်တော်အထင်ကတော့အခုအချိန်ကဗျာတစ်ဖက်နဲ့တစ်ဖက်ကပသူမှမယုံညာဘူးပေါ့နော်မတန်လျောက်နေရှိနေသေးရတော့ခုနပြောသလိုမြန်မာအစိုးရကလည်းတိုင်းသား တိုင်းသာလဲကိုယ့်ရဲ့တရားကို
ဟုတ်ကဲ့
ဟာဥပမာတစ်ခုပြမယ်ဆိုရင်ကဲဆန့်ဖွင့်နေမှာဆိုရင်ဟာလာဒုတိယသမရဖြစ်နေတဲ့သူကဒါရှမ်းမျိုးသားပဲလीနော်ရှမ်းမျိုးသားဒုတိယသမရဖြစ်တဲ့အချိန်မှာပဲရှမ်းပြည်တွေကိုစစ်စီရေးတွေလုပ်တယ်နော်နောက်တော့ဒါကချင်းပြည်နယ်တွေကိုစစ်စီရေးတွေလုပ်တယ်ပေါ့အဲ့တော့ဗမာပြည်ကဟာအဓိကကတိုင်းရင်းသားပြဿနာပေါ့တိုင်းရင်းသားတိုင်းရင်းသားပြဿနာကိုမဖြေရှင်းနိုင်ကြရတော့ကျွန်တော်တို့တန်တရားတွေတီထွားနေဦးမယ်ပြည်တွင်းစကားဆက်ရှိနေဦးမယ်ပေါ့ဒါပေမဲ့ကျွန်တော်တို့အခုချိန်ဒီကိုကျွန်တော်ကဟိုမျှော်လင့်ချက်နည်းနည်းထားတယ်မျှော်လင့်ချက်နည်းနည်းထားတယ်ဆိုတာဘာဖြစ်လို့လဲဆိုတော့အမေရိကန်ပြည်ထောင်စုကဒီဗိုလ်ချုပ်ရေးဝန်ထမ်းတွေကဒီဗမာအစိုးရကိုဆက်ဆံလာခဲ့တာပါသူတို့ဗမာအစိုးရရဲ့သဘောတဘာဝကိုသူတို့ကောင်းကောင်းသိပါတယ်အမေရိကန်အစိုးရတော့မအားပါဘူးနော်နောက်တစ်ခုကကျွန်တော်တို့မှာအင်မတန်ရူတာဖြောက်မှတ်ပြီးတော့ဟိုရွှဲရှိရှိလုပ်တဲ့တောင်ဆန်းစုတီကိုကောင်းတောင်းပြဖို့ကျွန်တော်တို့ရထားတယ်ကျွန်တော်တို့လှုပ်ရှားမှုပါလေအဲ့တော့တောင်ဆန်းစုတီကအခုဒီ NLD မှတ်ပုံတင်တာတွေရွေးကောက်ပွဲဝင်မာတွေကိုဆုံးဖြတ်တဲ့အခါမှာအမေရိကန်ပြည်ထောင်စုကြီးကသူက report ကိုဒီကြောက်ရနေပါပဲကျွန်တော်အဲ့ဒီကိစ္စကိုကျွန်တော်လုံးဝယုံကြည်ပါတယ်အမေရိကန်ပြည်ထောင်စုကချပြပါလိမ့်မယ်သူတို့ထောက်ပံ့ထားတဲ့ဒီမိုကရေစီအင်အားစုတွေရဲ့အနေအထားတွေနောက်တစ်ခါတိုင်းရင်းသားတွေကိုလည်းသူတို့ထောက်ပံ့တာကိုအမေရိကန်ဆက်သွယ်လုပ်နေတော့တိုင်းရင်းသားတွေရဲ့အနေအထားတွေသဘောထားတွေကိုလည်းအကုန်ချပြပါလိမ့်မယ်ချပြပြီးတော့ဟိုလက်ရှိကျွန်တော်တို့ကြီးကအနေအထားနဲ့အရင်ကတည်းကဖြစ်ပျက်ခဲ့တဲ့သမိုင်းအတွေ့အကြုံတွေကိုသင်ထားစာယူပြီးတော့ထောင်ဆန်းစုတီနဲ့ဒီတန်းကိုယူရတယ်လို့ပဲကျွန်တော်ထင်ပါတယ်
ဟုတ်ကဲ့
ဒီလိုမျိုးပေါ့တိုင်းရင်းသားပြတ်တယ်ကူဖြည့်ရှင်းတဲ့အခါမှာကျွန်တော်တို့လွတ်တော်ထဲမှာရှိတဲ့တိုင်းရင်းသားကလည်းကိုတိုင်းရင်းသားအရေးကိုပြောလို့တလို့ဒီမိုကရေစီဘောင်ကိုကျွန်တော်တို့ချက်ဖို့လိုပါလိမ့်မယ
်ဟုတ်ပါတယ်ခင်ဗျဟိုဒေါန်ဆန်းစုကြည်လည်းပြောသွားတယ်ထင်ပါတယ်ကျွန်တော်မှတ်မိတော့တော့ဒီစစ်မှန်တဲ့ဒီမိုကရေစီတကယ်သာရလာမယ်ဆိုလို့ရှိရင်ဒီခုနပြောခဲ့တဲ့တိုင်းရင်းသားတွေပေါ်မှာပြဿနာတွေဖြစ်နေတာတိုင်းရင်းသားတွေနဲ့ပြည်ထောင်စုဖြစ်နေတဲ့ကိစ္စတွေကလည်းပဲဒီပြဿနာတော်တော်များများကတော့အလိုလျောက်နဲ့ပြင်းငိမ့်သွားလိမ့်မယ်ပေါ့လေပြင်းငိမ့်မှုတွေမရှိတော့ဘူးဆိုရှင်လည်းပဲဒီပြဿနာတွေတော်တော်များများပြေလည်သွားလိမ့်မယ်လို့မျှော်လင့်ထားကြတာပါပဲအကိုအကျွန်တော်ထူအောင်ခင်ဗျာပြောပါအောင်ကျွန်တော်တို့ယူပဲပြောနေပြောပါအောင်ခင
်ဗျဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်တစ်ချက်တော့ကျွန်တော်ပုံမှန်လေးပြောချင်တာတစ်ခုရှိတယ်နော်ဒါလဲဆိုတော့ကျွန်တော်တို့88မှာဟိုကျွန်တော်တို့ပါခဲ့ကြတဲ့အကြောင်းသားတွေဖြစ်နေပေါ့နော်ဟိုကျွန်တော်တို့ပါခဲ့တဲ့အချိန်မှာမတရားမှုတွေပေါ့နော်ဟိုကျွန်တော်တို့ကမခံရရနိုင်လေကျွန်တော်တို့ကပေါ့ဟုတ်ပါဘူးကျွန်တော်ဝင်ကြွားခဲ့ကြတယ်အချင်းနဲ့မှာပဲတိုင်းပြည်ရဲ့အပြောင်းလဲကိုကျွန်တော်တို့ကညွန်မှန်းခဲ့ကြတယ်ဆိုတော့ကျွန်တော်တို့ကမတရားတာဆိုရင်မဟုတ်တာဆိုရင်ကျွန်တော်တို့မဟုတ်တာဟုတ်တော့ကျွန်တော်တို့ပြောရမှာပဲအချင်းနဲ့မှာပဲဟုတ်နေတဲ့အရာတွေရှိနေတယ်ဆိုရင်လည်းကျွန်တော်တို့ကဟိုမတွန်းမဆပေါ့နော်ဟိုမတွန်းမဆုပ်ကျွန်တော်တို့ကနေပြီးတော့ဟုတ်တယ်ဆိုတာကိုလည်းကျွန်တော်တို့ပြောဖို့တတိရှိဖို့တော့လိုလိမ့်မယ်လို့ကျွန်တော်ထင်တယ်ဆိုတော့ကျွန်တော်ရဲ့ personal feeling ကိုကျွန်တော်ပြောရမယ်ဆိုရင်ကျွန်တော်တို့နှစ်ပေါင်း20ကျော်ကျွန်တော်တို့ဟိုကျွန်တော်တို့ကြိုးပမ်းလာကြတဲ့အရာတွေပေါ့နော်တခါမှတော့ကျွန်တော်ရဲ့ mind ထဲမှာ positive ပေါ့နော် feeling မျိုးပေါ့နော်အပေါင်းလက္ခဏာဆောင်တဲ့ feeling မျိုးတော့ကျွန်တော်မရခဲ့ဘူးဒါပေမဲ့အခုချိန်ခါမှာကျွန်တော်စိတ်ထဲမှာထင်တာပုံမှန်နဲ့ပြောရမယ်ဆိုရင်တော့အပြောင်းလဲတစ်ချို့ကစာဖြစ်နေတယ်လို့တော့ကျွန်တော်ယုံကြည်တယ်ဗျာဒါကျွန်တော်မားကောင်းမှမယ်ပေါ့နော်တိုးတော်လည်းပဲကျွန်တော်အဲ့တိုင်းပဲကျွန်တော်ယုံကြည်တယ်ဆိုတော့အခုကျွန်တော်တို့ဒီရပိုင်းအတွင်းပဲဖြစ်ဖြစ်လာပိုင်းအတွင်းမှာဖြစ်သွားတဲ့ဖြစ်ရည်ဟာကျွန်တော်တို့ဦးငငယ်တုန်းကပေါ့နော်ဆကြောတက်ရွယ်အချိန်တုန်းကကျွန်တော်တို့ညော်မှန်းခဲ့တဲ့ you know, Manchester, General Ye, Imati, Chinese, Raro, General, Chanonine, Ye, you know, Jono, Jona, Nija, but then a Belauti Kaima Vidova, no Belauti, she said to Almes, Omaro, General, Santia, Ome, the Chinema, Generuga, the Chinese Yariboma, 100% of General, who Chinana, Melujano, Timu, or General Kitchen, 100% of Yalu, so you know, General, Pioni, Savo, no, Lorosema, let's see, Udense, Suyale, Tuma, Sinko Moon in a Lonely Amis, Rao, General, Kananjilu Yare, the Pama, the Don Sensi Yale, Kunakutonjo, Pioch, the Shire, or Bari Piotare, Blue Jimuri, the South Hall, Badam Punjana, in the Cherry Bono, but me, to not Timare, to not Passane, Ya Timus, you know, to not. ก็ตัวสุกก็ไม่เปียวดอเลยเวจนเราดีอันนี้ดีแล้วตู้เย็บเปียวบุญสูบบุญนี่เจ็บปวดอะไรยาอะไรดีเวจนเราดีเช่นอาชีพบ่เนาะจนเราขันนั่งจีรุยานายบาร์เลยโอ้ตัวเปียวตัวอันนี้เลยเป็นเรื่องเยอะตัวตัวนี้มือเรียวโอ้ตัวสิ่งนี้ตัวสิ่งตัวนี้จะเรื่องสุราบ่เนาะแต่อารมณ์กูเลยเวจนเราตีเป็นเลยเราจนเราไม่เชื่อมือตีจะอะไรไม่รู้เราจนเราเชื่อเนาะเนาะจนเราตีเราใช้เรื่องกูจนเราตามวิจัยเราตัวกูไปยืดเรื่องจนเราเชื่อมาเลยแต่จำมือเราจน တ်တာပေါ့နော်ဒီဒီဒီအလဲလက်ကြတဲ့လမ်းစဉ်တစ်ခုနဲ့ကျွန်တော်တို့သွားတင်တယ်လို့ကျွန်တော်ထင်တယ်အခုချိန်ကမှရာသီသားအခြေအနေတွေရှေ့ဆက်ရနိုင်ဖို့အလားအလာရှိတဲ့အခြေအနေပေါ်မှာလည်းကျွန်တော်တို့အကောင်းဆုံးနဲ့ယူဆကြည့်တော့ပေါ့နော်သွားကြရင်းနဲ့တစ်ဖက်မှာလည်းပဲအကျဉ်းနဲ့ဘူးဆိုရင်တော့ပြန်လောက်ကြတာပေါ့ဗျာပြန်ပြီးတော့ကျွန်တော်တို့ကတော့ကန့်ကွက်တဲ့နေရာကန့်ကွက်ရမှာပဲပြောတဲ့နေရာပြောရမှာပဲကျွန်တော်အဲ့လိုမျိုးပဲကျွန်တော်ယူဆပါတယ
်ဟုတ်ကဲ့ကောင်းပါခင်ကဲကျွန်တော်တို့အချိန်နည်းလာခင်ဗျာသောတော်ကပြောခဲ့တဲ့ဟာလေးလည်းပဲပြန်ပြီးတော့ခြုံငုံပြီးတော့လည်းပြောအောင်နောက်ပြီးတော့အခုနော်တယောက်နဲ့တယောက်အမြင်သဘောထားလေးတွေလည်းပဲကြားပြီးဆိုတော့ကဲကိုထွန်းကျော်ဗာများဆက်ပြီးတော့ပြောချင်ပါလေဗျာ
ကျွန်တော်ပြောချင်တာတော့ဟိုတင်မောက်လူပြောသွားသလိုပေါ့ဗျာကျွန်တော်တို့ positive မြင်ဖို့တင့်တယ်ဆိုတဲ့အပိုင်းမှာတော့ positive မြင်တာလေးတွေရှိပါတယ်ကျွန်တော်ကပြောတဲ့အချက်၄ချက် positive လေးပြောင်းလာတယ်ဒါပေမဲ့အဲ positive ကကျွန်တော် 100% နဲ့မဖြစ်ဘူး 50-50 ပုံစံမျိုးဖြစ်နေတယ်နောက်ပြီးတော့ကျွန်တော် NLD အနေနဲ့တို့သူအနေနဲ့ရွေးကောက်ပွဲဝင်မှုဆုံးဖြတ်ချက်ဆိုတာပြည်ထောင်မှာနေတဲ့သူတို့အနေနဲ့ဘလို့အခက်အခဲတွေကြော်သွားသွားမယ်သူတို့ကသူတို့အသီးဆုံးဖြစ်တယ်။ဒါမှမဟုတ်ဒေါ်သူတို့ဘာလုပ်လို့ကျွန်တော်တို့ကအရှိတမ်းကျွန်တော်လက်ခံတယ်ကျွန်တော်အနေနဲ့ဒါဒေါ်သူတို့လုပ်ရကိုကျွန်တော်ဆန့်ညံစရာအကြောင်းမရှိဘူး။ဒါနဲ့ကျွန်တော်ပြောချင်တာကဦးသိမ့်စိန်အစိုးရဟာတကယ်တမ်းပြောင်းလိုက်မယ်ဆိုရင်သူတို့ကမျိုးသားပြန်တဲ့တင့်မြတ်ရေးကိုဦးတည်ဖို့တို့တယ်မျိုးသားပြန်တဲ့တင့်မြတ်ရေးအတိတ်ကအောင်မြင်နိုင်တဲ့စစ်စဘောပေါ့ညမြင်တာထင်တာတဲ့ကြောင်းလက်ချက်ဟာနိုင်ငံရေးကျန်းသားတွေအားလုံးလွတ်ပြေးရေးပဲဗျ။ဆိုတော့အဲ့ဒီဥစ္စာကိုလွတ်မပြေးဘဲနဲ့နိုင်ငံရေးကျန်းသားတွေမရှိပါဘူးလို့ပြောလို့ပြော။နောက်ပြီးတော့ဒီမြမတုအခွင့်အရေးကော်မရှင်ကနေပြီးတော့သဘောထားအမြင်မတူလို့ရှင်းကြံခံရတဲ့သူတွေလို့သူတို့ကထုတ်ပြောတယ်။နောက်ပြီးတော့ဒီဥပဒေကြံပေးအဖွဲ့ကလည်းဒီသဘောထားအမြင်မတူလို့အကျဉ်းကျခံရတယ်လို့ထုတ်ပြောလာတဲ့အခြေအနေရှိရတာနဲ့တမရကိုယ်တိုင်ကဒီဥစ္စာကိုသူလက်မခံနိုင်ပါဘူးလို့ပြောတာဟာသူအတွဲမှာရှိတဲ့သူတွေနဲ့အရှိတော့မညီပဲနဲ့ contradict ဖြစ်နေ။အဲ့ဒီအစားနဲ့ပတ်သက်လို့ကျွန်တော်ကဘုံဝင်မကြအောင်။နောက်တစ်ခုကဒီကျွန်တော်တို့ဒီ legislative နဲ့ judicial နဲ့ executive branch သုံးခုရှိတဲ့နေရာမှာတဆိုးအပ်တရအနေနဲ့ဒီအုပ်ချုပ်ရေးပိုင်းဟာတရားစီရင်ပိုင်းကိုလွှမ်းမိုးထားတယ်။နောက်ပြီးတော့ဒီ2008အခြေခံဥပဒေက executive branch ကိုအုပ်ချုပ်ရေး branch ကနေပြီးတော့တရားရေးကိုလုံးဝလွှမ်းမိုးထားတဲ့အခြေအနေမျိုးဖြစ်တဲ့ဟာကြတော့တရားမျှတမှုနဲ့ပတ်သက်လို့အစိုးရလွှတ်ချနိုင်တို့ရနေတယ်သူတို့မှားမှမှန်မှသူတို့တရားရေးဌာနကိုလွှမ်းမိုးထားတဲ့အတွက်ကျွန်တော်မှာမျှတတဲ့တရားစီရင်ရေးစနစ်ကလည်းမရှိသေးဘူးအဲ့တော့အဲ့လိုအခြေအနေမျိုးမှာကျွန်တော်တို့အနေနဲ့ဟာဟိုဒီအစိုးရလုပ်တယ်လုပ်ရတယ်ဟိုအကောင်းပြုတ်ယူရင်ပြောင်းလဲတာတွေကျွန်တော်ကလက်ခံနိုင်ပြင်မယ်တကယ်လားပြင်ပြောင်းလဲတဲ့ဟာတွေကအပေါ်ယံမဖြစ်ဖက်နဲ့အနှစ်သာရရှိရှိတကယ်လားတမ်းပြီးဖြစ်တဲ့စိတ်နဲ့ဟလားတမ်းမတော်နဲ့ပြည်သူနဲ့ကွဲနေတဲ့ကိစ္စကိုတမရောနဲ့ပြည်သူနဲ့တသားတည်းဖြစ်တဲ့ပုံစံမျိုးနဲ့လုံနိုင်မယ်ဆိုရင်တော့ကျွန်တော်တို့တိုင်းပြည်ဟာဒီအောက်တန်းတော်ကြံကြနေမှာကမ္ဘာအောက်တန်းတော်ကြံနေတဲ့အပြင်မဟုတ်ဘူးအိမ်ကြီးချင်းနိုင်ငံကြီးဒီမှာကွာကျွန်တော်တို့ကအဲ့ဒီနိုင်ငံမှာသွားပြီးတော့ကျွန်နေနည်းနဲ့သွားပြီးတော့အလှူသမားရဲ့တုံနေရတဲ့ဘဝနဲ့ကျွန်တော်လွတ်မြောက်နိုင်မှာဖြစ်အဲ့လိုမှမဟုတ်ဘဲနဲ့တိုင်းပြည်ကိုချစ်တဲ့စိတ်နဲ့ငါတို့အာဏာရဖို့စစ်တပ်ကအာဏာလွှမ်းမိုးမှုကိုဆက်ပြီးတော့ထားမယ်ဆိုရင်တော့ကျွန်တော်တို့နိုင်ငံဆက်ပြီးတော့ဒုက္ခရောက်ပြီးတော့ပြည်သူတွေအားလုံးကတိုင်းသမားကျွန်အလုပ်ကျွန်နေဖြစ်နေမှာပဲလို့ကျွန်တော်နေသုံးသပ်ချင်တယ်ဒီလောက်ပါပဲ
ဟုတ်ကဲ့ကိုအောင်မိုးဝင်းအနေနဲ့ရောပြောပါအောင်ညီကုန်းကျုပ်အနေနဲ့ပေါ့နော်ဟုတ်ကဲ့
ဟုတ်ကဲ့ကျွန်တော်အနေနဲ့ရတော့ဗျာနိုင်ငံတကာကိုပြောင်းလဲဖို့ဆိုတာလူမှုရဲ့ပါဝါကိုအသုံးပြုပြီးတော့ပြောကြရတာဟုတ်ဒါကြောင့်မလို့လွှတ်တော်တွေကိုသွားတဲ့သူပဲဖြစ်ဖြစ်တော်ပြင်သားအနေပြင်ပြောင်းလဲ ရှင်တဲ့သူပဲဖြစ်ဖြစ်ကျွန်တော်တို့ကပြည်သူအတွက်ပြောဆိုပေးနေတဲ့သူတွေတတိရှိရှိပြောနေတဲ့သူတွေကိုကျွန်တော်တို့ကထောက်ခံပေးသွားမှာဖြစ်ပါတယ်နော်ဒုတိယအချက်ကတော့ဒီဗိုလ်ချုပ်ကြီးသိန်းစိန်ကိုပဲကျွန်တော်တို့ပန်ချခြင်းပါတယ်ဟာဗိုလ်ချုပ်ကြီးသိန်းစိန်လေးလေးနက်နက်ပြောခဲ့တဲ့စကားရှိပါတယ်ကျွန်တော်တို့တိုင်းပြည်ကအဆအဆရရမှုကြနေခဲ့ပြီနော်ဒီစကားတွေကိုနှလုံးသားတွေကလေဟိုလေးလေးနက်နက်လှုပ်ဆီခြင်းပါတယ်နော်မြန်ဆန်စီမံကိန်းကတုံ့ပြန်မှုပေါ်ပြည်သူတွေကဘလို့ဟိုထောက်ခံပြခဲ့တယ်ချစ်ခင်ပြခဲ့တယ်အဲ့ဒီချက်ပို့ပြီးတော့လက်ရည်ကျလာအောင်ဝါတရားမယ်အဖြစ်မျိုးကြီးလိုချင်နေဆိုရင်ကျွန်တော်တို့တောင်အာဖရိကမင်ဒလာနဲ့ဒီကလပ်တုတ်တလူပေါ့လူကြီးလူမဲပြတ်တလာလို့လူကရင်းရင်းရေးစုရအောင်လုပ်လုပ်စီချင်ပါတယ်ကျွန်တော်တို့ဘယ်နိုင်ငံမှာရောက်နေတဲ့သူပဲဖြစ်ဖြစ်ပြည်တွင်းကဆင်းရဲဒုက္ခရောက်နေတဲ့သူပဲဖြစ်ဖြစ်ကျွန်တော်တို့အခုလိုချင်နေတာအမျိုးသားပြန်လဲတင်ပြရေးပါဒီကိစ္စကိုလက်ရှိအစိုးရအနေနဲ့တောင်ဆန်းစုကြည်နဲ့ပေါင်းပြီးတော့အကောင့်ထဲပေါ်လိမ့်မယ်လို့ကျွန်တော်တို့ဆန္ဒရှိပါတယ
်ဟုတ်ကဲ့ခင်ဗျာကိုတမောင်သူရောညီကောင်းကျောင်းအနေနဲ့တို့တို့တုတ်တုတ်လေးပြောလိုက်ပါအောင်
ဟုတ်ကဲ့ခင်ဗျာကျွန်တော်မျှော်လင့်ရှင်ပါတယ်အခုဒီခုဖြစ်ပြနေတဲ့ဒီဖြစ်စဉ်တွေအားလုံးပေါ့နော်ဒါတွေကကျွန်တော်တို့အတွက်အခွင့်အရေးတစ်ခုပေါ့နော်ကျွန်တော်တို့အတွက်ဆိုတဲ့နေရာမှာကျွန်တော်တို့မြန်မာပြည်သူတွေမြန်မာဒီမိုကရေစီရရှိရေးအင်အားစုတွေအပါအဝင်ပေါ့နော်အော်ဒီလက်ရှိဟိုပါပေါ့ကျွန်တော်တို့အစိုးရအပါအဝင်ဒါ opportunity တစ်ခုလို့ကျွန်တော်မြင်ပါတယ်နောက်တစ်ခါမှကြည့်မယ်ဆိုရင်ကျွန်တော်နိုင်ငံတကာမိသားစုတွေနိုင်ငံတကာအစိုးရတွေအတွက်ခါလည်းပဲသူတို့အတွက်လည်းပဲအခွင့်အရေးတစ်ခုလို့ကျွန်တော်ထင်ပါတယ်ဟောမြန်မာပြည်သူတို့အနေနဲ့လည်းအကူအညီတွေပေးရှင်နေဟိုဟိုအရင်အလိုမျိုးဟိုဆက်နွယ်မှုတွေပေါ့နော်ဟိုကုလူဆက်ဆံမှုတွေလှုပ်ရှင်ကြတာတွေလည်းရှိတယ်ဆက်တဲ့ခါမှာဒီလို opportunity တစ်ခုကိုကျွန်တော်တို့အနေနဲ့ဆက်ပြီးတော့ပေါ့နော်ပို့ပြီးတော့ခုနဟိုဟိုဟာပေါ့နော်ကိုယ်ကမဝင်တော့ကိုထွန်းအောင်တို့ပြောရခဲ့တယ်လို့မျိုးပဲတိတာအမြင်သာဖြစ်လာတဲ့အခြေအနေတစ်ခုထိကိုရောက်အောင်အားလုံးကပေါ့နော်ဝိုင်းပြီးတော့စူးစမ်းတဲ့အခြေအနေတစ်ခုလို့ကျွန်တော်မြင်ပါတယ်အဲ့လိုမျိုးလည်းပဲစူးစမ်းပြီးတော့သွားကြလိမ့်မယ်လို့ကျွန်တော်အနေနဲ့မျှော်လင့်ပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ရတဲ့ချင်းပြည်နေပါပြီ။ဒါကြောင့်မို့လို့ဒီသကပိုင်းကိုတော့ဒီသုံးသပ်ချက်တွေနဲ့ပဲညီကုန်းချုပ်ပြရစီခင်ဗျ။အခုပါဝင်ပြီးတော့ဆွေးနွေးပေးခဲ့ကြတဲ့အတွက်ကြောင့်ညူရောပြည်နယ်ခြေဆိုင် ABSEF ဥက္ကဋ္ဌဟောင်းကူထွန်းအောင်ကျော်အလားပြင်မြမအရေးလေ့လာသူ RFP ပင်တိုင်ဆောင်မရှင်ဦးအောင်မိုးဝင်းနဲ့ CFOB ကနေဒါမြန်မာမိတ်ဆွေများအသင်းညွှန်ကြားမှုဦးတင်မောင်ထူတို့ကိုကျေးဇူးထူးတင်ရှိကြောင်းပြောကြားပါရစီခင်ဗျ။သောတာရှင်အပေါင်းကိုစိတ်နှပြကျမ်းမာရှင်လန်းကြပါစေ။